ဇန်နဝါရီလ19ရက်နေ့တောက်ကြနေညကမလေးရှားနိုင်ငံဆလံကောပြည်နယ်အတွင်းတရားမဝင်နိုင်ငံသားတွေကိုဝင်ရောက်ဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား200လောက်အဖမ်းခံခဲ့ရပါတယ်။တရားမဝင်နိုင်ငံသား960ကျော်ကိုဖမ်းဆီးခဲ့တယ်လို့မလေးရှားလူမှုကြီးကြရေးဌာနကထုတ်ပြန်ပါတယ်။တရားဝင်အထောက်အထားရှိသူတချို့လည်းဖမ်းဆီးခံရတဲ့အထည်ပါသွားတယ်လို့မြန်မာတချို့ကတော့ပြောပါတယ်။ VOA သတင်းတော့မတ်အေးအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံဆလံကောပြည်နယ်စမုံရင်းမြို့မှာဇန်နဝါရီလ19ရက်နေ့ည7နာရီကျော်အချိန်ကနိုင်ငံသားတွေအများစုနေထိုင်ရာတိုက်ခန်းတွေနဲ့လူတွေရက်ွက်တွေကိုမလေးရှားအနာဘိုင်တွေကဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။မလေးရှားလူမှုကြီးကြပ်ရေးအဖွဲ့အပါအဝင်ဌာနဆိုင်ရာအသီးသီးကစုစုပေါင်းဝန်ထမ်း450ကျော်ကစစ်ဆေးဖမ်းဆီးတဲ့စစ်ဆင်ရေးလုပ်ခဲ့ရမှာမြန်မာ200လောက်ဖမ်းဆီးခံရရဲဆိုပြီးမြမရေးလှူရှားသူဥဆိုးထက်သိန်းက VOE ကိုပြောပါတယ်
။မုံရင်းဆိုတာတော့ဟိုလာကျွန်တော်တို့ဒီမှာအဲပမာရီတို့အထင်ကြီးဖြစ်တဲ့နေရာပေါ့။ဘာကြောင့်လဲဆိုတော့အမမုံရင်းဖျားလို့ပါလို့ရှိရတယ်။ဟိုတော့ဗုဒ္ဓဘုရားကျောင်းရှိ။ဒါတော့အဲ့နေရာအဲ့ဒီမြို့မှာဖမ်းခံရတာပေါ့။အားလုံးကလူပေါင်း950ကျော်ဖမ်းဆီးဖြစ်သေးတာပေါ့နော်။အထောက်အထားမပြည့်စုံတဲ့ဆိုတာပေါ့။လူကတော့960ပတ်တယောက်ဖမ်းခံတာအထင်းသိမ်းခံတာပါတယ်ပေါ့။ဒီထဲမှာတော့လူမျိုးစုံပါတယ်မှာပေါ့နော်ဆိုတော့ဘင်္ဂလားဒေ့ရှ်မြန်မာနီပေါ်အင်ဒိုနီးရှားပါကစ္စတန်ဒီလင်ကာအိန္ဒိယကမ္ဘောဒီးယားပေါ့နော်ဆိုတော့နိုင်ငံမျိုးစုံပါတဲ့နေရာမှာမြန်မာကအများဆုံးဖမ်းခံရတယ်လို့ကျွန်တော်တို့အခုသိနေရတယ်ပြီးတော့အယောက်200ဝန်းကျင်လို့တော့ပြောတယ်မှာ
မလေးရှားနိုင်ငံမှာအော်ပရာစီစစ်စင်ရေးလုပ်တဲ့အခါမှာတရားဝင်နေထိုင်သူရောတရားဝင်နေထိုင်ခွင့်လက်မှတ်မရှိသူတွေကိုပါစိမ့်ကျုံဖမ်းဆီးခဲ့တယ်ဆိုပြီးပြောပါတယ်။အိနေကိုချိုးဖျက်ဝင်ရောက်တာတွေလုပ်တဲ့အတွက်လူအခွင့်ရေးရှုထောင့်ကကြည့်ရင်မငြိမ်ရွတ်ဘူးလို့လည်းပြောပါတယ်
။ဥရရဲ့ကာကွယ်တောင်းချောက်မှုရပိုင်ခွင့်နဲ့အခြေခံလူအခွင့်ရေးနဲ့တော့ညီညွတ်တာပြီးတော့မဟုတ်ဘူး။လူတယောက်ရဲ့အိမ်ကိုဝင်မပါပါအောင်ဗာနဲ့ပြောကကြည်နဲ့ဖျက်ဝင်တူရင်းနဲ့ထုဝင်တော့ဘလုံးမဝင်လို့မရဘူးဆိုရင်ခုနကအောက်စီကတာတွေနဲ့ပါဖျက်တော့ပါဝင်တဲ့အတိုင်းတိုင်းမျိုးပါပါ။ဟုတ်ကဲ့ပြည်စုံတာတွေမပြည်စုံတာတွေဘာမှပြောခွင့်မရှိဘူးမှာစိတ်အဲ့ဒါတကယ်တမ်းကျတော့အမစင်တာကြီးပါ right မှမရတာတော့ပါတော့။ဟုတ်ကဲ့ပြည်စုံနေလဲငါတို့ကထောက်ထားပြည်စုံနေဒီမှာကြည့်ပါမရဘူးကွာအကုန်ကားပေါ်တက်ပဲအကုန်လုံးလက်လိုက်ခဲ့အကုန်လုံးအဲ့ဒီမှာဟိုတက်လို့ပဲမတော့ထိုင်ပဲ
။အခုဖမ်းဆီးခံရသူတွေကိုတော့လူမှုကြီးကြပ်ရေးအဥပဒေ1959မြင်းဆောင်63ရအေးအေးယူသွားမှာဖြစ်ပြီးသူတို့ကိုဆက်လက်စုံစမ်းစစ်ဆေးဖို့အတွက်ဘူကေအချင်းထောင်လူဝင်မှုကြီးကြပ်ရေးဌာနမှထိမ့်သိမ်းထားပါတယ်။ဇန်နဝါရီလ18ရက်နေ့ကလည်းပြည်내နှစ်ခုမှာမြန်မာပြည်အဖမ်းခံရတာရှိတယ်လို့လည်းပြောပါတယ်။
မလကပြည်내နဲ့ဂျိုးပြည်내မှာကျွန်တော်တို့ပြောင်းစင်ဆက်စီမှုရှိပါတယ်အမေ။မြန်မာနိုင်ငံသားဆက်ဟိုလား25ဦးပေါ့ပေါ့နော်။ဒီလူတယောက်နဲ့ဦးကိုတို့ဆက်စီခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးထုတ်ပြန်ထားတယ်အမေ။
မလေးရှားနိုင်ငံပြည်နယ်မြို့မှာလည်းဇန်နဝါရီလ13ရက်နေ့ညကနိုင်ငံတစ်ခုအတွင်းမှာမြန်မာနိုင်ငံကဆိုရှယ်မီဒီယာမှာနဂါးမယ်တော်ဖြစ်နာမည်ကြီးတဲ့အီမီဇန်နဲ့ဆက်စီမော်ဒယ်ဖြစ်ထင်ရှားတဲ့ဖူးခွင့်ခိုင်တို့ဖျော်ဖြေနေတော့မှာပဲမလေးရှားရဲတွေကဝင်ရောက်စီးနင်းဖမ်းဆီးခဲ့ရမှာမြန်မာ80လောက်အဖမ်းခံရပါတယ်အဲ့ဒီထဲကအီမီဇန်နဲ့မော်ဒယ်ဖူးခွင့်ခိုင်တို့အပါအဝင်လူ30လောက်ကတော့အခုချိန်ထိဖမ်းဆီးစစ်ဆေးနေဆဲဖြစ်တာကြောင့်ပြန်မလွတ်သေးပါဘူးမလေးရှားမှာတရားမဝင်နိုင်ငံသားတွေကိုဇက်တိုက်ဖမ်းဆီးနေပြီးအစုလိုက်အပြုံလိုက်လဲမကြာခဏဖမ်းဆီးမှုတွေလုပ်နေတာဖြစ်ပါရဲ့ရှင်